မင်္ဂလာပါခင်ဗျာဒီ daily life အစီအစဉ်ကျွန်တော်စနေညပိုင်းကနေပြီးတော့ကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရွက်ောက်ပွဲအလွန်အချိန်နိုင်ငံရေးဆွေးနွေးပွဲတွေနဲ့သက်ဆိုင်ပါတယ်အခုအားလုံးပဲသိကြတဲ့အချိန်ပဲဒီရွက်ောက်ပွဲအနိုင်ရပါတီဖြစ်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒီဒေါက်ဆန်းစုကြည်အားဆိုလို့ရှိရင်တလောကပဲကျွန်တော်ပြောမှဆိုပြီးခဲ့လာတော့ကဒီသမရဦးသိန်းစိန်ကဝူးစီချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်စားရနဲ့တရားစီတွေ့ဆုံတာတွေလုပ်ခဲ့ပါတယ်အခုဆိုရင်ထူးခြားခြားမနေ့ကဆိုရင်တော့အရင်စစ်ဆွေးရအဖွဲ့ရဲ့အကြီးအကဲဖြစ်တဲ့ဒီအငြိမ်းစားဗိုလ်ချုပ်မှုကြီးတန်းရွှေနဲ့တွေ့ဆုံခဲ့ပါတယ်ဒါကိုကျွန်တော် view မြန်မာပိုင်းကိုလည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအတူပြုပြောဆိုပေမဲ့အသေးစိတ်ကိုတော့နှစ်ဖက်စလုံးကနေပြီးတော့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူးကျွန်တော်တို့ဒါကြောင့်မလို့ဒီအမေကဆွေးနွေးပွဲမှာဒီအကြောင်းရက်နဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့ရှိပါတယ်အခုကျွန်တော်ပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ဖိတ်ခေါ်ထားတဲ့ထဲမှာတော့သတင်းစာဆရာဖြစ်တဲ့ဦးစီသူအောင်မြင့်ဖိတ်ခေါ်ထားပါတယ်နောက်တော့ဒီနိုင်ငံရေးအကဲခတ်ဖြစ်တဲ့ဒေါက်တာရံမျိုးသိန်းဖိတ်ခေါ်ထားပါတယ်နောက်တော့ဒီ NHK ကသတင်းစာဆရာကိုတီဟာကျွန်တော်ဖိတ်ခေါ်ထားပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ပါသရရှင်တွေလည်းတော်များများဒီဆွေးနွေးပွဲမှာပါပြီးတော့သူတို့ရဲ့အမြင်တွေကိုပြောဆိုဖို့အတွက်ဆိုပြီးတော့ကျွန်တော်တို့ဖုန်းနံပါတ်တွေပေးဖို့ထားတာတော်တော်များပါတယ်ခင်ဗျာကျွန်တော်တို့တက်နိုင်တော့တော့ခေါ်ပြပါမယ်ကျွန်တော်အရင်ဆုံးဒီ line ပုံမှာတော့တဲ့ဦးစီသူအောင်မြင့်ရောက်နေပါပြီဦးစီသူအောင်မြင့်ကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဦးစီသူအောင်မြင့်ကျွန်တော်အရင်ဆုံးတော့အခုမနေ့ကတွေ့ဆုံခဲ့တဲ့ဒီဒေါက်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးအငြိမ်းစားဗိုလ်ချုပ်မှုကြီးတန်းရွှေတို့တို့တွေ့ဆုံပွဲနဲ့ပတ်သက်လို့တုံ့တက်ချက်လေးကျွန်တော်ဦးစီသူအောင်မြင့်ရဲ့တုံ့တက်ချက်လေးသိကြပါလားခင်ဗျဒီအချိန်တွေကဘလောက်ထိမြန်မာနိုင်ငံကြီးမှာအချိန်ကြီးကောင်းနေပေါ်လာနိုင်ပါလဲ
တိုက်ပြည်ကပြည်သူတွေကရောတော့ဒီ NLD အဖွဲ့ဝင်တွေကိုယ်တိုင်ရောစိုးရိမ်စိတ်ရှိတယ်အဲ့ဒါဘာလဲဆိုတော့ဒီအာဏာလွဲပြောင်းရေးကကျွန်တော်မျိုးဖြစ်ပါမလားဆိုပြီးတော့မှအဲတော့တိတ်ကြကြင်ပါပဲအဲကင်မရာဦးသိန်းရှင်ရောတမရကာကိုကြီးဦးကြီးချုပ်ကရောအဲသူရဲ့သဘောထားတွေကိုထုတ်ဖော်ပြောဆိုတယ်အဲဒီမှာသူတို့ပြောဆိုတဲ့ဟာကိုချုပ်လိုက်ရင်တော့ဖွဲ့စည်းပုံအခြေခံဥပဒေအရဒါအာဏာစဲပြောင်းရေးကိုသူတို့ကောင်းကောင်းမွန်မွန်လုပ်ပြီးသွားမယ်ဆိုတဲ့ဟာကိုနှစ်ဖက်စလုံးကပြောတယ်ဒါပေမဲ့ပြဿနာတစ်ခုကဘာရှိတယ်လဲဆိုတော့ဒေါက်တာစုကြည်ကအခုလိုအပြတ်အနိုင်ရပြီမဲ့သူ့ကိုကင်မရာမဖြစ်အောင်တားဆီးရတဲ့ပုံမှန်59စလုံးကိစ္စကရှိနေတယ်ဖွဲ့စည်းပုံထဲမှာအဲ့တော့ဒီဖွဲ့စည်းပုံအတိုင်းလဲအာဏာသိမ်းပေးမယ်ဆိုရင်ဒေါက်တာစုကြည်ကသမရမဖြစ်နိုင်ဘူးဒီလိုချိန်မှာဒေါက်တာစုကြည်ကိုချိန်လိုက်တဲ့အခါကျတော့လဲသူကသမရဖြစ်အောင်ကြိုးစားမယ်သမရတာဝန်ကိုရယူနိုင်အောင်ကြိုးစားမယ်ဆိုတဲ့အနေအထားတွေလည်းတွေ့ရတယ်တွေ့ရတဲ့အခါကျတော့ပထမတစ်ချက်မှာတော့သမရနဲ့ဆွေးနွေးတယ်သမရတာဝန်ဦးစီးချုပ်နဲ့ဆွေးနွေးတယ်သမရကာကွယ်ဦးစီးချုပ်နဲ့ဆွေးနွေးရစီမှာဒီကိစ္စကိုသူဆွေးနွေးလို့မယ်လို့ကျွန်တော်ကတော့မှတ်ဆတယ်အဲ့တော့သမရကာကွယ်ဦးစီးချုပ်ကပါပြန်ပြောလဲဆိုတော့သူကဝါရှင်တန်ပို့ဆက်ပြောတဲ့အချိန်မှာသူကဒီကိစ္စကိုပြောထားပြီးသားဟုတ်ပါတယ်ဒီဥစ္စာကဖွင့်ပြီးလို့အခြေခံဥပဒေသဘောအရဆိုရင်တော့တမလို့ကာကွယ်ဦးစီးချုပ်ကဟိုလက်ခံရင်စစ်တော်ကလည်းဒီရေကောက်ခံအမှတ်တွေကလည်းလက်ခံတယ်ဆိုရင်ဒါပြင်လို့ရတဲ့သဘောပေါ့ဒါပေမဲ့သူပြောတဲ့ဒီမှာကျွန်တော်ဒေချာမှတ်သားမိတော့ဆိုရင်တော့သူတူဦးကြီးရဲ့သဘောမဟုတ်ဘူးလို့ပြောတယ်ဆိုတဲ့သဘောကတမလို့ခေါင်းဆောင်ကြီးတမလို့ခေါင်းဆောင်ဟောင်းကြီးရဲ့သဘောလဲပါဝင်ဖို့လိုမယ်လို့သူပြောပုံရတယ်အဲ့ဒီချိန်လေးကနေတစ်ချက်ဆက်ပြီးတော့မှအဲဒေါက်တာစုကြည်ကလည်းဒီကင်မရာဖြစ်ရေးကိုကြိုးစားမယ်ဆိုတဲ့အနေအထားမျိုးတွေတွေ့ရတဲ့အခါကျတော့ဗိုလ်ချုပ်မှုကြီးတန်းရွှေကိုတွေ့ဖို့ဖြစ်လာတယ်လို့အဲကျွန်တော်ယူဆတယ်ဒါပေမဲ့ဒီလိုပဲဖြစ်ဖြစ်နှစ်ပေါင်းများစွာအတိုင်းပြည်မှာကျွန်တော်တို့ဒီမှာဖြစ်နေတဲ့ဒါပဋိပက္ခတွေအခြေအနေတွေပုံတက်လိုက်ရင်တော့အခုလိုတွေ့ဆုံတယ်ဆိုတာကပဲအတိုင်းပြည်အတွက်ကောင်းတယ်ပြီးတော့မှအပြင်ကုသရေးကာလအတွက်လည်းအခုပြီးတော့ကောင်းမယ်လို့တော့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဦးစစ်တော်မြင့်လေတိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာဒေါက်တာရံမျိုးသိန်းဖိတ်ခေါ်ခြင်းပါလေကိုရံမျိုးသိန်းရဲ့အခုဒီဦးတန်းရွှေနဲ့ဒေါအောင်ဆန်းစုကြည်တို့တွစ်ဆုံမှုဟာလက်ရှိအာဏာလွှဲပြောင်းအကူပြောင်းအတွက်ဘလောက်ထိအရေးကြီးလို့လဲ
လက်ရှိအစိုးရသက်တမ်းတစ်ချောင်းလုံးမှာရောဟိုအစိုးရအပေါ်မှာရောတမတော်အပေါ်မှာရောကျွန်တော်မြင်တာတော့လက်ရှိဗိုလ်ချုပ်မှုကြီးဟောင်းတန်းရွှေဟာဩဇာတက်ရောက်နေတာတိတာမြင်တာပြီးတော့ထင်ရှားနေပါတယ်အဲ့ဒီခါကြတော့သူ့ရဲ့ဥဆောင်မှုသူ့ရဲ့လမ်းညွှန်မှုနဲ့အစိုးရရောတပ်မတော်ရောဟာထိန်းချုပ်ပြီးတော့တွားနေတဲ့အနေအထားမျိုးမှာလက်ရှိအတင်ကူးပြောင်းရေးကာလတနည်းအားဖြင့်တော့ခုနကိုစီတော်မြင့်ဆွေးနွေးသွားသလိုပဲဗိုလ်ဆန်းစုကြည်သမရအဖြစ်လက်ခံရေးမခံရေးနဲ့ပတ်သက်တဲ့ကိစ္စအပိုင်းမှာအဲဒီဗိုလ်ချုပ်မှုကြီးရောတန်းရွှေအပါဝင်ပေါ့လေအဲတမရခေါင်းဆောင်ဟောင်းကြီးရဲ့သဘောတူညီမှုဟာလေအရေးပါကောင်းပါနေနိုင်တဲ့အခါကျတော့ဒီတွေ့ဆုံမှုဟာအတွင်ကူပြောင်းရေးကာလနောက်ရက်ဖက်စစ်ဖက်ဆက်ဆံရေးနောက်ပြီးတော့ဒေါက်ဆန်းစုကြည်ကိုယ်တိုင်သမရဖြစ်ရေးတို့အတွက်အရေးပါတဲ့ ွဲဆောင်မှုတစ်ခုလို့တော့ကျွန်တော်ကသုံးသပ်မိပါတယ်ဗျ
။ဟုတ်ကဲ့ပါခင်ဗျာ။ဒေါက်တာရေမျိုးသိန်းဒီလိုင်းပေါ်မှာဆက်နေပြီးပါကျွန်တော်ကုသိဟမေးချင်ပါတယ် NHK ကတရင်တော့ကုသိဟကြားပါလားခင်ဗျာ။ကုသိဟအခုဆိုရင်ဦးတန်းရွှေနဲ့ဒေါန်ဆန်းစုကြည်တွဲဆောင်မှုကိုကြည့်မယ်ဆိုရင်ဦးတန်းရွှေကနိုင်ငံရေးမျက်နှာစာကိုပြန်တက်လာတာတွေ့ရပါတယ်ခင်ဗျာ။ဒီအချိန်ကြီးရကြည့်မယ်ဆိုရင်ထူးခြားချက်ဒီမြန်မာနိုင်ငံရေးအတွက်အလားအလာတွေဘယ်လောက်ထိသုံးသပ်မိပါလဲ။
ကျွန်တော်မြန်မာနိုင်ငံရေးဒေါက်တာအမှန်တကယ်အဲ့တော့ဒီတစ်ခုဖြစ်ပြီလို့သုံးသပ်လို့ရပါတယ်။မြန်မာတော့ကျွန်တော်ကြီးဖြစ်တဲ့သူနဲ့ဖြစ်ဆုံးနဲ့အခြေအပြီးကျွန်တော်တို့ကဂဂနနာပေါ့နော်။ဟိုဘာတွေဖြစ်လာမလဲဆိုတော့အများကြီးကတဲ့နေတာပါ။ဒါပေမဲ့ဘုဇုံမီးတန်းရှင်နဲ့ဖြစ်ပြီဆိုရဲဟိုကကျွန်တော်တို့ကဒါမြန်မာနိုင်ငံရေးမှာတကယ်အဲ့တော့ဒီတစ်ခုဖြစ်လာပြီလို့ကျွန်တော်ပြောလို့ရတယ်။စဉ်းစားလို့ရတယ်လို့ပေါ့နော်။ကျွန်တော်တို့စဉ်းစားကြည့်ရတာနံပါတ်1ကျွန်တော်မြင်လာကဒီရလာတဲ့ dress up ပေါ့နော်။ဒီကျွန်တော် energy ကနေပြီးတော့ landslide တစ်ခါနိုင်လိုက်တဲ့အချိန်မှာဒါကဒုတိယဒီကောင်နိုင်တာပမာတကြိမ်ဒါထောက်ကူပူစရာနိုင်တာဆိုတော့ဦးတန်းရွှေကဒေါက်တာဖြစ်ရဲ့ဆက်တမ်းမှုမှာဒါဒုတိယအကြိမ်ကြောင့် energy ကသူ့ကိုအလဲထိုးသွားတာပေါ့ဆိုတော့ဟိုမထင်မှတ်ဖ ೇನೆ shock မကြီးကြရပါဘူးကျွန်တော်နားလဲဆိုတော့နောက်တစ်ခုကတွန်းမှလည်းအများကြီးပြင်ဆင်ထားတယ်ဒါပေမဲ့အပြင်ဆင်ထားတာတစ်ခုမှအလုပ်မဖြစ်တဲ့အချိန်မှာဒီလိုတက်ပြတ်သွားတယ်လို့ကျွန်တော်သတိထားမိတယ်ပေါ့အဲ့တော့ဟိုအကောင်းဆုံးပြန်ပြီးတော့ပြင်ဆင်ဖို့အတွက်ကစဖက်ပါပြန်ကြည့်မယ်သူထူထောင်နားပြခဲ့တဲ့တန်ဆိုင်ပါတီကလည်းပြည်ကိုပြည့်ဖြစ်နေကျွန်တော်ကကောင်းတော့ဒီဖားကလည်းလမ်းငယ်တယ်ဆိုတော့တက်မလို့ကောင်းဆောင်ဆိုတော့လေသူပြောက်ကျန်ခဲ့မှာဆိုတော့သူပြောက်ခဲ့နဲ့ဒေါက်တာသူကြီးနဲ့စကားမယ်ဆိုလို့ရှိရင်ချီမီယာရှိရှိမှာမကောင်းနိုင်ဘူးဆိုတော့သူ့အနေနဲ့လည်းလုတ်ကွက်တာဘောင်းကအရန်ကျင်းတော့တယ်ဆိုတော့ကောင်းဆောင်သူကြီးရရှိလိုက်တဲ့ position ကသူဖန်ပြီးသားတယ်အခြေခံဥပဒေအရခွင့်ပြုထားတဲ့တံမရဥပဒေစင်ဆက်ပို့ပြီးလုပ်နိုင်ဖို့ရှိတယ်မဖြစ်ပါပဲနဲ့သူကတော့မှပို့ရှိတယ်ဘယ်လိုရှိနေလဲဆိုတော့ဒေါက်တာသူကြီးကသူကပါတီကိုလည်းကိုယ်လည်းကြောက်ဟလာချယ်မန်ဖြစ်နေဥဆောင်လို့ရတယ်လို့ပြတော်ကိုလည်းသူထင်းချောင်းလို့ရတယ်တစ်ချိန်တည်းမှာပဲသူ့ရဲ့ဥပင်ထားတဲ့ရေးသေးတံတော့လည်းသူကွန်ဆိုးလိုင်းလုံးထိုင်နေဆက်လုံးနေတယ်တရားဝင်လုံးနေတဲ့အနေထားလို့ရှိတယ်ဒီဒေါ်ဆက်စုကြည်ကိုဟလာတံမပေးလို့လိုက်မယ်ဆိုလို့ရှိလို့ရှိရင်ဟိုပထမရထားတဲ့ position ပေါ့နော်ပြတော်ကိုလည်းထင်းချောင်းနိုင်တယ်ဟလာအပါဒီကိုလည်းဟိုဆက်ပြီးဥက္ကဋ္ဌဖြစ်နေ run နိုင်တယ်ဟလာတံမကိုလည်းထင်းချောင်းနိုင်တယ်ဆိုတော့အမှန်တန်ကောင်းတဲ့တကယ့် super power ကြီးကနေပြောတံမဆိုတဲ့အထဲရဲကိုထည့်လိုက်မယ်ဆိုလို့ရှိရင်ကျောင်းပေါ်လာတဲ့ responsibility ပေါ့နော်တာဝန်ယူရမယ့်ကိစ္စတွေအများကြီးရှိတာလည်းနောက်တစ်ခါဒီတာဝန်တွေပေါ်မှာဖြစ်ပေါ်လာတဲ့အနေအထားတွေပေါ်မှာဒေါက်တာဆုကြီးကမကောင်းရင်မကောင်းဘူးလို့မဆွမ်းဆောင်နိုင်မဆွမ်းဆောင်ဘူးလို့ဒီပြည်ပြည်မှုတွေကသူခံရနိုင်တယ်ဆိုတော့သူ့ကိုဒီတိုင်းလို့ထားဆိုရင်တမန်နေရာကိုပေးလိုက်တာကပို့ပြီးတော့ဒီတစ်ချက်တစ်ခါအုပ်စုပေါ့နော် USCB တာဝန်ဦးတန်းချွေတို့အတွက်ကပို့အဆင့်ပြေတာဖြစ်ရတာတစ်ချက်ပေါ့နောက်တစ်ချက်တော့ဦးတန်းချွေကဒေါက်ရှော့ဒါလော့ကိုရင်းခဲ့တယ်အချိန်လုံးဦးဒီဒေါက်တာကြီးတောင်းဆိုတဲ့ dialogue ကိုပြန်ပေါင်းလာရင်းခဲ့တာအဆူမားတယ်ဆိုရဲဟာကိုဒီနေ့ဝယ်ခံရပြီဆိုတော့သူကိုယ်တိုင်ကသူ့ကိုကြိုးစားဆိုတော့အကောင်းဆုံးသူ့ဘက်က compensation ပေါ့ကျော်ကျေးပြန်ပေးရဟာသူဒေါက်တာကြီးကိုတာမမပြောင်းလုပ်ခဲ့တဲ့59ဆောင်းလုံးကိုတနည်းတစ်ပုံဖြည့်ရှင်းပြီးသူ့ကိုတာမလုပ်ခွင့်ပေးလိုက်ပါကွာလုပ်ပေးနိုင်တဲ့သူတွေကတက်ပေါ်ပါတီရောတက်တဲ့လူတွေမကွန်ကွန်ကြပါနဲ့ဖြစ်အောင်လုပ်ပေးလိုက်ပါကွာလို့ဒီဘက်ကနေပြီးပြန်လိုက်ပေးလိုက်တာပြီးပြီးခဲ့တဲ့ကာလအတွက်ဒေါက်တာဆုကြည်အကြီးမားဆုံးပြပြပေးနိုင်တဲ့ကြော်ကြီးပဲ
ကုတီရလီလိုင်းပေါ်မှာနေပြီးပါအောင်ခင်ဗျာသရော့ရှင်တချို့ကိုကျွန်တော်ဖိတ်ခေါ်ခြင်းပါတယ်အာသရော့ရှင်တွေကတူဦးဖြစ်တဲ့ဦးရွှေခါမူပြေမြို့နေရပါတယ်ဦးရွှေခါကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဦးရွှေခါရေတူတူတုတ်လေးဆွနေပါမင်းမြန်ကျင်လည်းမင်းမြန်လို့ရပါတယ်ခင်ဗျာကျွန်တော်လူများလို့ပါ
ကျွန်တော်ပြောနေရတော့ပေါ့နော်ဒီအာနာနောက်ကျအာနာရှင်ကပေါ့နော်ဒီဖက်ကြီးပေါ်ခြေခံဥပဒေရသမရောက60ခန့်တော့အာနာတေးကြီးသားဖြစ်တဲ့သူရဲ့ဒီအနာလည်းပြောင်းရင်မှသူတို့အပြူပြင်းမရှိလည်းပြောင်းပါလိမ့်မယ်အဲ့တော့ဒီပြည်သူတွေရောက်ကျိုးရင်ဆိုတော့လောကမရှိဘူးအဓိကကျိုးရင်ရမှာတော့ဗောနော်ဒီဆွေကြီးပေါ်ကျောင်းဥတွေက energy ဈေးရတက်လာပြီးနောက်ပိုင်းမှာဒါချော့ခါထားတယ်အဓိကကျတဲ့ဒီကေကြီးဝင်ကြီးဌာနတို့ကြောက်ကြော်ကြီးတို့ငယ်ကြေးကဝင်ကြီးဌာနတို့မှာအမိန့်နာခံမှုတွေဖြစ်လာတဲ့တွေဒီပြည်သူဖြစ်နေခြင်းနဲ့ပြောင်းလဲနေပြီဗောနော်ဟိုဒီပြည်ရောက်မလုပ်နိုင်တဲ့တွေ energy ဈေးရကိုဒီပြည်သူတို့အယုံကြည်လို့အားနည်းအောင်ဒီဆွေကြီးပေါ်ရရန်ရင်ဒီနေ့ကြည့်နေတယ်ပြီးတော့အာနာရှင်တွေတွေ့လည်းအများထက်ပါနေတယ်အဲ့ဒါကြောင့်အဓိကအရေးကြီးတာကဒီဒီချင်းနေအာနာရှင်တွေပေါ်ဆောင်နေတယ်ဒီဖက်ကြီးပုံချတာဥပဒေမျိုးတီတီတွေကပြင်ဆင်ဖို့ပေါ့နော်အိုင်နယ်ဒီနဲ့ပြပေါင်းပြီးပြင်ဆင်ဖို့အဓိကလိုအပ်နေတဲ့အချက်ဖြစ်နေတယ်အဲ့ဒါတို့ပြီးမှအရေးကြီးတာလေ
ဟုတ်ကဲ့ကျွန်
တော်အဲ့ဒါတော
့ဟုတ်ကဲ့ဥရွှေခါကျေးဇူးပါခင်ဗျာကျွန်တော်ဒါနဲ့ပတ်သက်လို့ဟုတ်ကဲ့ခင်ဗျာတော်တော်ရင်မျိုးသိကျွန်တော်မေးချင်ပါတယ်ခင်ဗျာအခုစွန်းနေပွဲတွေမှာတောက်လျှောက်ကြည့်မယ်ဆိုလို့ရှိရင်ဒေါန်ဆန်းစုကြည်ကအဓိကအခရာလို့ဖြစ်နေပါတယ်ပြောမစွန်းဒီမိုကရေစီအားစုတွေဘက်ကအဲသူ့ပြင်ဒုတိယခေါင်းဆောင်တတိယခေါင်းဆောင်ဒါမျိုးကြီးလည်းကျွန်တော်မတွေ့ရပါဘူးခင်ဗျာဒီအချိန်ကြီးကအခုပြောင်းကာလအတွက်တင့်တော်ပါမလားဘယ်လိုယူဆလဲဘယ်လိုသုံးသပ်မိပါလဲ
ကျွန်တော်အနေနဲ့ကတော့လက်ရှိဟိုနိုင်ငံရေးအပြောင်းအလဲမှာဒေါန်ဆန်းစုကြည်ရဲ့ဆန်းကဏ္ဍကဒီပြောက်ထဲကစားနေတဲ့ပုံစံမျိုးတော့ပေါ်လွင်နေပါလေ။ဒါနောက်ကျွန်တော်တို့သတိထားမှာကလက်ရှိ ဥတန်းရွှေနဲ့တွေ့ဆုံပြီးနောက်ပိုင်းနိုင်ငံရေးအခင်းကျင်းမှာဟောလက်ရှိဟိုအနာရအတိုင်းဝိုင်းဟာဟောဥတန်းရွှေရဲ့ဥဆောင်မှုအော်မှာနိုင်ငံရေးဖြူဟာအစ်စ်ကိုစပြီးချင်းချင်းသလားဆိုတဲ့အချက်ကိုလည်းစဉ်းစားဖို့လိုအပ်ပါတယ်။အဲ့ဒီနိုင်ငံရေးဖြူဟာအစ်စ်မှာဟလာသူတို့စိတ်တိုင်းကြပုံဖော်ထားတဲ့နိုင်ငံရေးဖြူဟာထဲမှာဟောရွေးကောက်ပွဲကိုအပြတ်အသတ်အနိုင်ရရှိတဲ့ဘောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဥပပါဝင်စေခြင်းနဲ့သဘောမျိုးအဖွဲ့ချစီမံတာမျိုးလည်းဖြစ်လာနိုင်တဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့
ဒီကကြောင့်မလို့အဲ့ဒီလိုအနေအထားမျိုးကိုရှင်းဆိုင်လို့ဆိုရင်ဘောင်ဆန်းစုကြည်အနေနဲ့ပို့ရဲ့အသင်းကိုတုံတင်းခိုင်မာတဲ့အသင်းတစ်သင်းဖြစ်အောင်ဘလို့ဒီတစ်သင်းလို့ပြောရင်တော့ဗျာရှေ့တန်းကိုအလေတန်းကိုနောက်တန်းကိုဂိုးသမားကိုအသက်သက်မှာတုံတင်းခိုင်မာတဲ့အသင်းမျိုးဖြစ်အောင်တိစောက်ထားဖို့ဟာဒီမှာမှအရေးကြီးတယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့ဗျာအဒေါက်တာရေမသိကျေးဇူးပါကျွန်တော်တော့ရှင်တူဦးလေးလိုင်းမောင်ရောက်နေလို့သူတင်ကြပါတယ်ကုလမောင်ပါကုလမောင်အမေရိကန်ပြောင်စုကကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ကုလမောင်ရေတူတူတူလေးဆွေးနွေးပြပါရပါပြီ
ဟုတ်ကဲ့ပါတူတူတူတူပါဟိုဟာမနေ့ကတနေ့ကပေါ့ဦးတန်းရှင်နဲ့တွေ့တယ်ဆိုတာဒါမင်္ဂလာသတင်းပါအားလုံးကလည်းမျှော်လင့်နေတယ်ဦးသိန်းစိန်ပဲဖြစ်ဖြစ်ဦးသိန်းစိန်အဲဘုကြုံမင်းရောင်းလိုင်းဦးချမန်းတို့ဒီနေရာတွေလှုပ်ဆိုတာဦးတန်းရှင်ကပြီးခဲ့တယ်လို့အများလည်းသိပါတယ်အဲတောင်းဆန်းစုကြည်ကတွေ့တော့တွေ့ဆုံတွေ့တောင်းဝတ်တာလည်းကြာပါပြီအခုတွေ့ဆုံနေတဲ့တက်တာမင်္ဂလာသတင်းကျွန်တော်တို့ဟိုကြိုဆိုမှာပါအခုဟိုကျွန်တော်ကြားလိုက်တဲ့ပညာရှင်တွေပြောသွားတာလည်းကောင်းပါတယ်တိုးတော့လည်းကျွန်တော်တို့နှစ်ပေါင်းများစွာကျွန်တော်တို့ဒီဟိုဆက်2008ပြည်စင်ရေးဟလာတွေ့ဆုံဆွေးနွေးရေးမျိုးသားပြည်နယ်ပြည်မြေရေးဆိုတာနဲ့ပဲကျွန်တော်တို့လုံးနဲ့ချလဲလိုက်ပြီးတော့ပြောတာအခုဟို NLD အမှတ်ရှိရရှိတဲ့6ရောက်တော့အဲ့ဒါလေးကုန်ပြီလေဗျအဲ့တော့ကျွန်တော်တို့ကဒီဥစ္စာကိုအပြတ်အနေနဲ့မပြောကြဘူးကျွန်တော်ဒီညာနေကျွန်တော်မြတ်တရားကြီးခံနေပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီဥစ္စာခြေလမ်းအစ်စ်ပါနော်ခြေလမ်းအစ်စ်ကိုခုမှမြင်ရတာပါတခါမှမမြင်ဘူးတဲ့ခြေလမ်းအစ်စ်ပါအဲ့တော့ကျွန်တော်တို့ဝေဖန်နေကြတဲ့ဆိုင်ကျွန်တော်တို့တောင်ဆန်းစုကြည်ကိုကျွန်တော်တို့ဘယ်လိုပန့်ပိုးမလဲဆိုတာဆိုရင်ပိုကောင်းမယ်လို့ထင်ပါတယ်တောင်ဆန်းစုကြည်ကတကယ်လုံးနေရတဲ့လူပါတကယ်ကွင်းထဲမှာတကယ်စကားနေရတဲ့လူပါ
ဟုတ်ကဲ့ကုလမောင်ကျေးဇူးပါတင်ပါတယ်ခင်ဗျာကျွန်တော်ကုတီဟာကိုဖိတ်ခေါ်ကြပါတယ်ခင်ဗျာကုတီဟာခုနကကုလမောင်ဆွေးနွေးတာကတော့ဒီအမျိုးသားပြန်လည်တင်မြေးအတွက်ကိုရှေ့ရှုဖို့ပြောတာပါเนาะကျွန်တော်ကတော့မေးချင်တာတစ်ခုကဥရှိမိုင်းရဲ့ခံရတာပါကျွန်တော်တို့အခုမနေ့ကဥတန်းရွှေနဲ့ဒေါန်ဆန်းစုကြည်တို့တွေ့ဆုံတဲ့ကိစ္စမှာဥရှိမိုင်းကစီစဉ်ပေးတယ်ဆိုတဲ့တိကျခိုင်မာတဲ့သတင်းဒီကျွန်တော်တော်များရပါတယ်ခင်ဗျာအဲ့တော့ဥရှိမိုင်းရဲ့ခံကဏပြန်ရှိလာပြီလားကုတီဟာဘယ်လိုသုံးသပ်ပါလဲ
ဟုတ်ကဲ့ခင်ဗျာဥရှိမိုင်းကကျွန်တော်မြင်လာပြောရရင်တော့ဒီမှာသူရဲ့နိုင်ငံရေးသမားဘဝကိုသူပွားပြရနေပြီးတော့ခေါင်းဆောင်များနဲ့ဖယ်ခဲဆန်းနဲ့ပြန်ဆက်ပြီးတော့နိုင်ငံရေးသမားဘဝကိုကျွန်တော်တို့ဟိုကာကြီးရနေစရတဲ့သဘောမျိုးဖြစ်ရတော့ဆိုတော့ဒီမှာလည်းဒီ၄၅နှစ်လောက်ပေါ့၄နှစ်ကျော်လောက်ဒီပါလီမန်ထဲမှာအထုပ်ထုပ်တဲ့ကပါလီပေါင်းစုံနဲ့နိုင်ငံရေးသမားပေါင်းစုံနဲ့ဖြစ်ဖြစ်ဆက်နေခါမှာဟိုဒီစစ်သားဟောင်းဆိုတဲ့ character နဲ့နိုင်ငံရေးသမားဆိုတဲ့ character ဖြစ်ဖြစ်ဝင်လာတော့ပြီးသားမိတယ်နောက်တစ်ခါတော့ဆက်စုကြည့်နေရဲတဲဆက်ဆံလာတာပြီးသားမိတယ်ဆိုတော့ဒါပေမဲ့လည်းအဲ့လိုမျိုးတကယ်ကိုနိုင်ငံရေးသမားပုံစံအလုပ်လုပ်လာတဲ့အချိန်မှာတော့ဒီမှာပြေရှားဆက်ရတယ်။ဒါသူရွေးကောက်ခံဖြစ်အောင်တော့သူပြန်ပြီးတော့တက်ကနေပြန်ဆက်ပြီးကျူပါရတယ်။နောက်ဆုံးရွေးကောက်ခံလည်းဖြစ်ပြီးနောက်ဆုံးရွေးကောက်ပွဲလည်းရှုံးသွားတာပေါ့နော်။ဆိုတော့ပြောမှဆိုရင်နိုင်ငံရေးသမားဘဝတယောက်အနေနဲ့ဒီသူကတော့ပြေဆုံးနေလို့ဖြစ်တယ်။နောက်ကဟိုလာမဲ့ဟလာနောက်ကျမ်းမတော့ဘူးဒီဘလို့ပြင်ဆင်လဲဆိုတော့သူကိုယ်တိုင်လည်းစဉ်းစားပြီးသားလို့တော့ပြောတာပေါ့နော်။ဒါပေမဲ့လည်းဟိုမတိတာမမြင်ရသေးဘူးပေါ့။ဒါပေမဲ့ဆိုတော့ဒီအစိုးရအကောင်ဆိုတလို့ဥချိန်မှန်းအတွက်ကျွန်တော်ဘာမှမသင်ထားတဲ့ဟာတစ်ခုပါမြင်ရလဲဆိုတော့တစ်ဖက်က USDB ကဟလာပို့ရွေးကောက်ပွဲနီးလာကမှဥချိန်မှန်းခေါင်းဆောင်မှုကိုဖယ်ရှားပြီးတော့ဥသိမ်းစင်ရဲ့ခေါင်းဆောင်မှုပြန်ရယူလိုက်တဲ့ချိန်မှာအဲဆုံးသွားတာပေါ့နော်ရွေးကောက်ပွဲဆုံးသွားတဲ့ချိန်မှာဥချိန်မှန်းနဲ့ဥသိမ်းစင်နဲ့ကြားမှာဘယ်လိုပြန်ဖြစ်သွားလဲဆိုတော့ဥချိန်မှန်းကမတိမတာလေးအပေါ်ပြန်ရောက်လာတယ်ဘာဖြစ်လို့ဆိုဥသိမ်းစင်ရဲ့ဥတော်မှုကကျဆုံးသွားတယ်သူကဆိုတော့ဥချိန်မှန်းကနိုင်ငံရေးအရဒီ USDB ပါတီကမှပြန်ပြီးတော့အော်အားကိုးခြင်းစရာဟလာမှန်တူတွေးတာမှန်ခဲ့တယ်ဆိုတော့ဒီဘက်ကိုအားလုံးကပြန်ဆင်းစားတဲ့အနေထားကိုပြန်ရောက်လာတယ်ဆိုတော့ခုနေရာလေးကမတိမတာ USDB ပါပြန်ပြီးတော့ရရှိလာနိုင်တာပေါ့နော
်ဟုတ်ကဲ့ဗျာကုဒီကကျေးဇူးပါခင်ဗျာကျွန်တော်တို့ဒီတော့ရှင်တူဦးဖြစ်တဲ့သူကတော့ဆရာတော်ဘတ်တန်တာအင်ဒရာဆာရမြို့နယ်ပင်ကျွန်တော်ကျုံပေါ်မြို့နယ်ထင်ပါတယ်အဲ့မြို့နယ်မဘာတာဥက္ကဋ္ဌလို့ပြောပါရစေကျုံမငီတင်မဖျားတင်မဆွေးနွေးလို့ရပါတယ်ခင်ဗျာတူတူတူပါ
အော်ဦးရစ်ပြောချင်တာတော့ဟောပါဟိုဒီသူတို့လေဒါဒီပုံစံလုပ်နေတာတော့နောက်ဆုံးဘွဲပြူလဲလဲနဲ့ဖြစ်တာပဲပြစ်ပြီးတော့မရတဲ့အဆုံးလဲကြလဲကြရောနောက်ဆုံးသူဟိုအလာဝကဘလူးရဟိုဖျားပြန်ချော့တယ်လို့ပဲအထွက်လိုက်ဝင်လိုက်အလာခိုင်းပြီးတော့နောက်ဆုံးတစ်ချက်တတိကားမှာတော့ခြေနှောက်ကြိုက်ပြည့်မဲ့ပုံစံမျိုးမဖြစ်အောင်တော့ အဲ့ဒါဒေါက်တာစုကြည်တတိယကိုလိုတယ်လို့အဲ့ဒါလေးကိုအတုကနေလိုက်ကနေပြီးတော့အကျန်လူဆိုးနေကြပါလေအဲ့ဒါလေးပါပဲ
တင်မဖျားတင်မဖျားကျွန်တော်ကိုစီဗီအောင်မြင့်အဲ့ကိစ္စနဲ့ပတ်သက်လို့မေးချင်ပါတယ်တကယ်ပဲဗိုလ်ချုပ်မှုကြီးတန်းရွှင်နဲ့တွစ်ဆုံမှုဟာသူတို့နောက်ဆုတ်သွားပြီလို့ယူဆရပါလားဦးစီဗီအောင်မြင့်အမြင်လေးသိချင်ပါတယ
်ကျွန်တော်တို့ကဟိုစီးရီးခဲ့တဲ့ဒီမှာသူတို့နောက်ဆုတ်သွားပြီလို့ဒီကျွန်တော်သုံးသပ်တာမပါပါဘူးအဲ့ဒါလို့လည်းကျွန်တော်မထင်ပါဘူးအဓိကကတော့သူတို့အနေနဲ့တောင်ရစီကြီးကသူကကြိုးစားတယ်ကြိုးစားတဲ့အနေအထားတွေကိုအလိုက်ပြင်ပေါ့နော်ဒါသူတို့ကဟိုလက်ခံပေးတယ်ပြေဆုံးပေးတယ်ဒီသဘောတော့ပဲကျွန်တော်လောလောဆယ်ဟိုမြင်နိုင်သေးတယ်နောက်ဆုတ်သွားပြီဆိုတဲ့ဟာမျိုးကတော့ဟိုကျွန်တော်တော့မတွေ့မိသေးပါဘူးအဲဒါဖြစ်လို့လည်းဆိုတော့ဟိုလောလောဆယ်အချင်းကြီးကိုဘာမှဟိုတက်မလို့ကာကွယ်ဦးကြီးချက်ပေါ့နော်အဓိကဒီကြိုးစားတဲ့ဒီမှာဒါနဲ့ပတ်သက်တဲ့အရေးအယောင်တွေကလည်းကျွန်တော်တခုမှကျွန်တော်ဟိုမမြင်မိသေးပါဘူးဒီလိုမှတော့ဒီမူကြီးရှင်နဲ့ပတ်သက်လို့လည်းဒီကိုယ်တိုင်ပြောထားတာဟိုဒီကိုယ်တိုင်မဟုတ်ပေါ့နော်တက်မလို့ကာကွယ်ဦးကြီးချက်ပါဝင်အဲသူတို့ခေါင်းဆောင်တွေပြောထားတာလည်းရှိပါတယ်အဲ့ဒါကတော့ဒီမူကြီးရှင်ကသူ့အပေါ်မှာဩဇာလွှမ်းမိုးမှုတွေပါလေမရှိတော့ဘူးမပါဝင်တော့ဘူးဆိုတာပြောထားတဲ့အတွက်ကြောင့်မလို့အခုသိဆုံးပွဲကနေပြီးတော့လည်းဒီမူကြီးရှင်ကြီးကနေဘာကတိဘာဟိုမှရလိမ့်မယ်လို့တော့ကျွန်တော်မပြောနိုင်ပါဘူ
းဟုတ်ကဲ့ဒါဆိုလို့ရှိရင်အခုပြောင်းတဲ့ပတ်သက်လို့ဦးတန်းရှင်ရဲ့တွေ့ဆုံမှုဟာအခရာကျတယ်လို့ယူဆနိုင်မလားဆိုလိုတာကဦးသိစင်နဲ့လည်းတွေ့ပြီးပြီးလက်ရှိကဝေးဦးစီးချုပ်နဲ့လည်းတွေ့ပြီးပြီလိုအပ်ပါမလားဦးတန်းရှင်နဲ့တွေ့ဆုံမှု
အဲကျွန်တော်ထင်တယ်လိုအပ်ပါတယ်ဒါဖြစ်လို့လဲဆိုတော့ဒေါ်ရစုကြည်ကဒီဟာကိုသူအဖြေရှာမယ်လို့ကျွန်တော်ထင်ပါတယ်သူအဖြေရှာတယ်ဖြစ်လိုက်ဒီအကုန်လုံးကိုသူလိုက်ကြိုးစားတယ်ဒီနည်းနဲ့ကြိုးစားမှုတစ်ခုလိုပဲကျွန်တော်မြင်ပါတယ်ဒီကနေပြီးတော့မှဟိုလက်လျောမှုရတယ်လို့ပြောလို့တော့ကျွန်တော်တို့အဲ့လိုမသိမိပါဘူ
းဟုတ်ကဲ့ခင်ဗျဒေါ်ရရင်မျိုးသိမိချင်းပါတယ်ဆက်ထဲပါကိုရရင်မျိုးသိရင်အခုဒီတွေ့ဆုံမှုကလက်ရှိအခုပြောင်းချင်နေမှာရလက်ကောင်းနေရလာမယ်လို့မျှော်လင့်စရာများရှိပါလား
အဲကျွန်တော်ရဲ့အမြင်ကတော့ပေါ့လေလက်ရှိကျွန်တော်တို့ဟို2017အာဏာလွှဲပြောင်းပြီးနောက်ပိုင်းတည်းကအခုအချိန်ကြီးပေါ့လေအဲဗိုလ်ချုပ်မှုကြီးဟောင်းတန်းရွှေအနေနဲ့အစိုးရပေါ်မှာရောတပ်မတော်ပေါ်မှာရောဩဇာရှိနေတယ်လို့ကျွန်တော်ကသုံးသပ်တဲ့အတွက်ကြောင့်မလို့ဒီလက်ရှိတွေ့ဆုံမှုကနေပြီးတော့အဲအချက်ဆက်ပတ်ဆက်ဆံရေးနောက်ကျွန်တော်တို့အမျိုးသားပြန်လည်တင်မြှင့်ရေးနေဒီမိုကရေစီပြုပြင်ကြောင်းလေးရရှိခီးမှာအရေးပါတဲ့ဟိုအစိတ်အပိုင်းတစ်ခုကိုပေါ်ဆောင်လိုက်တဲ့သဘောလို့ကျွန်တော်ကတော့သုံးသပ်ပါတယ်ဗ
ျဟုတ်ကဲ့တစ်ဖက်ကပြောမယ်ဆိုရင်အမျိုးသားပြန်လဲတင့်မြတ်ရေးကိုအမျိုးသားဒီပူစီဖွဲ့ချုပ်အနေနဲ့အခုအချိန်မှာအရန်ကိုအလေးထားနေတာအာယုံထားနေတာတွေ့ရပါတယ်တစ်ဖက်ကနင့်နာခဲ့တဲ့လူတွေလည်းခံစားခဲ့တဲ့လူတွေတက်ကြွလှုပ်ရှားသူတွေလည်းတော်များရှိတာကျွန်တော်သတိပြုမိပါတယ်ခင်ဗျာအဲ့တော့ဒီဘက်ကျွန်တော်တို့ဒီမိုကရေစီအင်အားစုတွေဘက်မှာချီလို့ရှိရင်ဒီအခြေအနေကအကွက်ကွက်ပြပြဖြစ်နိုင်လားစိုးရိမ်စရာများရှိလားကိုဒေါက်တာရေမျိုးသိန်းအမြင်လေ
းအဲကျွန်တော်အမြင်ကတော့ပေါ့လေအဲလက်ရှိဟိုနစ်နာခဲ့တဲ့လူတွေဆုံးရှုံးခဲ့တဲ့လူတွေအများကြီးရှိတယ်ဆိုတာကျွန်တော်လည်းပဲလက်ခံပါတယ်ဒါပေမဲ့ဒီလူတွေရဲ့ဟိုပေးဆပ်မှုတွေဒီလူတွေရဲ့နစ်နာခံမှုတွေဒီလူတွေရဲ့ဆွန့်လွတ်မှုတွေဟာကျွန်တော်တို့မြန်မာနိုင်ငံနဲ့မြန်မာပြည်သူလူထုရဲ့ဘဝတွေပို့ပြီးတော့ကောင်းမွန်လာအောင်တော်တို့နိုင်ငံရေးရပို့ပြီးတော့လွတ်လပ်လာအောင်ဒီမိုကရေစီစနစ်ကိုပို့ပြီးတော့ဥတည်နိုင်အောင်နောက်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုပို့ပြီးဥတည်နိုင်အောင်ဆိုတဲ့ရည်ရွယ်ချက်တွေဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီကျွန်တော်ပြောတဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဆိုတဲ့ရည်မှန်းချက်ပန်းနိုင်ကြီးကိုဥတည်တဲ့နိုင်ငံရေးခြေလှမ်းကိုအစပြုနိုင်တယ်ဆိုရင်ကျွန်တော်အမြင်အားဖြင့်တော့ပေါ့လေဟိုအမှတ်ခံချက်ရှိတဲ့နိုင်ငံရေးခြေလှမ်းကိုအစပြုနိုင်တယ်ဆိုရင်ကျွန်တော်အမြင်အားဖြင့်အဲ့ဒီပေးဆက်ခဲ့တဲ့လူတွေဟာလည်းပဲကိုချိန်နဲ့မယ်လို့ကျွန်တော်ကတော့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တော့ချင်တူဖိတ်ခေါ်ချင်ပါတယ်ကိုခမောင်းလွင်ကိုခမောင်းလွင်ကြားပါလားခင်ဗျာဟုတ်ကဲ့ကိုခမောင်းလွင်ဆွေးနွေးလို့ရပါတယ်ခင်ဗျာတူပေါ့ကိုခမောင်းလွင်ဟုတ်ကဲ့ပြော
ပြန
်အကူခမောင်းလင်းကျွန်တော်အတန်လုံးဝချီလင်းမှုမရှိပါဘူးခင်ဗျာကျွန်တော်နောက်မှပြန်ခေါ်ဖို့ကြိုးစားပါမယ်ကိုခမောင်းလင်းကျွန်တော်ကောင်းမချလို့ပါကျွန်တော်အဓိကပင်နိုင်ဆွေးနွေးတဲ့ကုတီဟာကိုပြန်ဖိတ်ခေါ်ကြပါလေကုတီဟာကြားပါလားခင်ဗျာ
ကြားပါလေကျွန်တော်လည်းပြောပြချင်လို့တော်ပဲ
ဟုတ်ကဲ့ပြောပါခင်ဗျာအ
ဲ့ဒါဟောတခြားမဟုတ်ပြအခုပဲနေချွေသေးအောင်ဟာသူ့ရဲ့ Facebook အကောင့်မှာသူမဆက်ကောင်းဆောင်လေးရဲ့ကုတီကြဲရဆိုပြီးသူ့ရဲ့ post ဖြစ်ပြင်လာပါတယ်ခင်ဗျာအဲ့ဒီမှာစိတ်ဝင်စားစရာ
တော့ပြောပြရသူဖြစ်နေပေါ့
message ကိုကျွန်တော်ဖတ်ပြပေးရစီ
ဟုတ်ကဲ့ပါပြောပါ
ဟုတ်ကဲ့ဒီဘုဒ္ဓမြူတန်းချွေကပြောပါတယ်အဲ့သူတို့နှစ်ယောက်တွေ့တဲ့ဒီဟိုပါပေါ့နော်ဒီစင်းစင်းပွဲနဲ့ပတ်သက်တဲ့အမှတ်ချက်ပေါ့ဒီတော့ပွဲတွေဒီဝင်အနိုင်ရခဏလေးနော
်ဟုတ်ကဲ့
ရွေးကောက်ပွဲလေခဏလေးပါရွေးကောက်ပွဲတွင်တရားဝင်အနိုင်ရရှိခဲ့ပြီးနောက်မြမတီအနာဂတ်ခေါင်းဆောင်ပြီးတော့အောင်ဆန်းစုကြည်ဖြစ်လာမိမှာအလုံးလက်ခံရပြီးအမှန်တရားပဲဖြစ်ပြီးဒီမအနေဖြင့်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အမှန်တကယ်ကြိုးပမ်းဆောင်ရွက်မည်ဆိုပါကမိမိအနေဖြင့်တက်နိုင်သည့်တမအစွမ်းကုန်ကူတွေတန်ဖိုးပြီးဘုရားမူကြီးတက်ရှင်ရင်းဆိုပြီးတော့ပြင်ထားပါခင်ဗျာ
။ဟုတ်အဲ့ဒါကဘုရားမူကြီးတန်းရွှေရဲ့တရားဝင်ခွင့်ပြုချက်နဲ့တင်တဲ့သဘောလားကြီးတာမှတ်ချက်နဲ့ရေးထားတာ
။ဟုတ်ပါရဲ့အဲ့တော့လေချေလေးကဟာဒီကအောက်မှာဘယ်လိုရေးထားလဲဆိုတော့ဘုရားမူကြီးတက်ရှင်ရင်းနဲ့ဒေါက်တာစုကြည်တို့ဒီ42လ2015ရဲ့ညနေ3နာရီအချိန်တွင်နေပြီးတော့ရှိဘုရားမူကြီးနေဤလေးပဲဒီအင်းနှစ်နာရီခွဲခန့်ကြာပြည့်စုံသေးနေခဲ့ကြပြီးတစ်ဖက်ကောင်းဆောင်နိုင်ခွင့်ပြုချက်ဖြင့်သတင်းထုတ်ပြန်ပါပြီဆိုရေးထားပါတယ်ခေါ့
ဟုတ်ကဲ့ကုသီဟာ
ဒါဆိုကျွန်တော်တို့အများကြီးပြည်ယူရပါတယ်ကျွန်တော်တို့ပြောပြောခဲ့တဲ့ဟာတွေအများကြီးဖြစ်လာနိုင်ခြေရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တော့ရှင်တူလီလိုင်းမော်ရှိနေလို့ကျွန်တော်ဖိတ်ခေါ်ကြပါလေဥကျော်ဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ဥကျော်ဝင်းတူတူလေးဆွနေပါဟုတ်ကဲ့ရပါပြီ
ဟုတ်ကဲ့ကျွန်တော်မြင်ရတော့ဗျာဒီသူတို့ကဘယ်လိုပြောလဲဆိုတော့ဒီသူတို့ရဲ့ပိုင်ဆိုင်မှုတွေပေါ့ဗျာဟယ်လို
ဟုတ်ကဲ့ကြားပါလေကြားပါလေပြောပါတူတူလေးဆွတီးပေးပါဟော
သူတို့ဟုတ်ကဲ့ကဲသူပိုင်ဆိုင်မှုတွေကိုကာကွယ်တာပဲဗျာအဲ့ဒါသူတို့ဒေါက်တာကြီးရဲ့ဆွေးနေတာအဲ့ဒီသူတို့လက်ရှိပိုင်ဆိုင်မှုတွေပေါ့ဗျာအဲ့တော့သူကဒေါက်တာကြီးကတာကွယ်ပေးမယ်ဆိုရင်တော့ရှင်းပြဖြစ်နေမယ်လို့ကျွန်တော်ထင်ပါတယ်ကွ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ခုနကကုတီဟပြောသွားတဲ့အခြေအနေနဲ့ပတ်သက်လို့အာကိုစီသူအောင်မြင့်အမြင်လေးသိကြပါတယ်နေသွေးရှိကိုနေသွေးရှိအောင်ဒီဗိုလ်ချုပ်ကြီးတန်းရွှေရဲ့မြေဟာသူ့ရဲ့ Facebook စာမျက်နှာတွေ့ဆုံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရားဝင်တင်ထားပါတယ်ခင်ဗျာကျွန်တော်အခုကြည့်လိုက်တဲ့အချိန်မှာပဲဒီမြန်မာပတ်စံငါးတော့နံအပေါ်မှာဒေါ်ဆန်းစုကြည်နဲ့ဦးတန်းရွှေလက်မှတ်ထိုးထားတာကိုပါသူဓာတ်ပုံနဲ့တင်ထားတာတွေ့ရပါတယ်ခင်ဗျာအဲ့တော့အခုဒီအချိန်နေဖြစ်လာတဲ့အားနဲ့ပတ်သက်လို့ဦးစီသူအောင်မြင့်တုံးသက်ချက်လေးပြပါအောင်ဗျာ
အဲဒါခုနကအချိန်နေဆိုရင်တော့ဒါကျွန်တော်တို့တိုင်းပြည်အတွက်အရန်ကောင်းတဲ့အလားလာပေါ့အဲအရန်ကောင်းတဲ့အလားလာဆိုတဲ့ခါကျတော့ဒါအနာဂတ်အတွက်လည်းဒါကောင်းလာနိုင်မယ်လို့ကျွန်တော်ဟိုယူဆပါတယ်တော်ကောင်းတဲ့အချိန်နေလို့ကျွန်တော်ဟိုလိုနားလည်ပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာရေမျိုးသိအမြင်လေးလည်းကျွန်တော်ကြားချင်ပါတယ်နောက်ဆုံးပေါ့
ဟုတ်ကဲ့ကျွန်တော်ကတော့ဟိုတစ်ဖက်ကကျွန်တော်တို့အကောင်းဆုံးကိုမျှော်လင့်တယ်လို့ပဲကျွန်တော်တို့အဆိုးဆုံးအတွက်လည်းပဲကျွန်တော်တို့ပြင်ဆင်ထားဖို့လိုအပ်တယ်လို့မြင်ပါတယ်လက်ရှိအချိန်မှာကျွန်တော်တို့ဟာကျွန်တော်ရဲ့အမြင်အရအဖြစ်ပြောမယ်ဒေါက်တာစုကြည်ရဲ့လုံခြုံရေးအခြေအနေဟာတော့အတော်အလေးထားမယ့်အနေအထားမျိုးမှာရှိတယ်လို့ကျွန်တော်ကမြင်ပါတယ်ဒေါက်တာစုကြည်ရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့လက်ရှိကျွန်တော်တို့နိုင်ငံမှာတော့ဟိုတက်မတော်အနေနဲ့တော့အပြည့်အဝတာဝန်ယူစောင့်ရှောက်ပေးဖို့အဓိကကြရဲလို့ကျွန်တော်ကသုံးသပ်ပြောကြလို့ပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးကိုတိဟမေးချင်ပါတယ်ခင်ဗျာပြောမယ်ဆိုရင်တော့အထူးကြကြနှစ်ဖက်လုံးရဲ့ပြောစကားရှိသူကကိုနေရွှေသွေးအောင်ရသွားတဲ့ပုံတော့ဖြစ်သွားတာပေါ့လေ။ဟိုကိုဒီထုတ်ပြန်ခြင်းနဲ့ပတ်သက်လို့ကိုတိဟရဲ့အမြင်လေးသိချင်ပါတယ
်။ခဏပြန်လေးပါအောင်ကို
။ဒီထုတ်ပြန်ခြင်းနဲ့ပတ်သက်လို့အချိန်ဒီပေါ်မှာကိုတိဟရဲ့သုံးသပ်ချက်လေးပါ။ဟု
တ်တယ်ဒီအချိန်လေးကလေဟိုပေါ့နော်ကျွန်တော်တို့အနေနဲ့အမြဲဟိုသတိထားမဲ့အချိန်လေးပြပါဘာလို့လဲဆိုတော့ဘောဇူးဒန်းရှိဆိုတာလည်းတွေ့ရင်ပြောရရင်ကျွန်တော်တို့ဩဇာအာဏာရှိတယ်ပဲတရားဝင်ရှိရဩဇာအာဏာတော့မဟုတ်ဘူးခင်ဗျာဆိုတော့ဟိုတက်ဆာတော့တရားဝင်ဟလာဥအခြေခံဥပဒေအရရောတရားဝင်ရက်တည်နေတဲ့ institution တစ်ခုလည်းဖြစ်တယ်အခြေခံဥပဒေအရလည်းလွတ်တော်မှာရောဟလာအစိုးရအဖွဲ့အစည်းမှာရောဟိုတာဝန်ရှိတဲ့လူတွေအများရှိရောဒီအာဏာကိုဆက်ဆံနေတဲ့အဖွဲ့အစည်းတွေဖြစ်တဲ့အခါကျတော့တကယ်တမ်းကျတော့ဒီတက်မတော်နဲ့လက်ရှိအစိုးရလက်ရှိအာဏာပြန်နေပြီးတဲ့သုံးလပြန်နေပြီးတဲ့အစိုးရနဲ့ဒီဗိုလ်ချုပ်မှုကြီးတန်းရွှေနဲ့ဘယ်လောက်တဟဆာတာရှိပြီးတကယ်ဘယ်လောက်သူကမီးတိန်လဲဆိုတဲ့ပုံမှန်လည်းမူတည်ပါခင်ဗျာဗိုလ်ချုပ်မှုကြီးတန်းရွှေအခုဆိုရင်တော့အဆောက်အအုံအနာဂတ်ရဲ့ခေါင်းဆောင်လို့ဒီတဝေးတရားဝင်သဘောလိုက်တာကျွန်တော်တွေ့ရပါတယ်ဒါအမြဲတမ်းကောင်းမွန်တဲ့အလားလာပါဒါအဲ့လိုပဲအခြေခံပါလေကျွန်တော်ကတော်တော်ရန်လိုသိင်းတစ်ဖက်ကထောက်တာတလို့ပဲတခြားဝင်လာနိုင်တဲ့ sector တွေလည်းကျွန်တော်တို့ကြည့်ရမှာပါနောက်ရုံးတာမှုတွေကလည်းဘလောက်ရှိလာနိုင်
ဆိုတော့ကြည့်ရမှာပါဒါကိုဒီက
ကိုယ်လေးပြောရရင်ကျွန်တော်တို့အားလုံးအမြင်ကတော့လက်ရှိအခြေအဒီဂေတာတွေအားလုံးကတော့အကောင်းမပူသွားနေတယ်လို့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါခင်ဗျာကျွန်တော် diet လေးလိုက်အစီအစဉ်အချိန်ဆက်သွားပါပြီအချိန်လည်းနေကြော်သွားပါပြီကျွန်တော်ဒီမှာပဲကျွန်တော်ကွင့်ပေးပါအဓိကပေါင်းဆွေးနွေးပေးတဲ့ကူးစီသူအောင်မြင့်ဒရရံမျိုးသိန်းကိုတီဟာအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ diet လေးလိုက်အစီအစဉ်ဒီမှာကျွန်တော်ကွင့်ပေးပါ